ရခိုင်ပြည်နယ်မောင်နှုံမြို့ဒူချီယာရမ်းမှာဖြစ်ခဲ့တဲ့ပြဿနာတွေကိုစစ်ဆေးဖို့အတွက်အစိုးရကဒီစုံစမ်းရေးကော်မရှင်တရက်ကိုဖွဲ့စည်းလိုက်ပြီးဆိုတော့ဒီကော်မရှင်ထဲမှာဇာတ်ရုပ်ပါဝင်ဖို့အတွက်ပေါ့လေကြိုပြီးတော့အစိုးရကအကြောင်းကြားတာအသိပေးတာမျိုးများရှိပါလားရှင့
်ဒီနေ့သတင်းစာထဲမှာတော့အကုန်ပါလာပါပြီเนาะအဲ့ဒီဟာဒီလိုပဲဖွဲ့လိုက်တယ်ဆိုတာဇာတ်ရုပ်အနေနဲ့ကတော့ဒီနည်းနည်းလေးတော့ကြိုသိတယ်ပေါ့နော်ဒီဥစ္စာကိုဒီလိုဖွဲ့မယ်ဆိုတဲ့ဟာအနေနဲ့ကတော့
ဟုတ်ကဲ့အခုဒီကော်မရှင်ဖွဲ့စည်းပြီးတဲ့နောက်ပိုင်းဒီစုံစမ်းစစ်ဆေးရေးတွေဘယ်တော့လောက်စမလဲရှင့်ဟိုဘလို့အစီအစဉ်တွေနဲ့လုပ်ကြမယ်ဘလို့မျိုးစမယ်ဆိုတာကိုဆရာတို့ဒီကော်မရှင်နေတွေ့ဆုံပြီးတော့ဆွေးနွေးတာမျိုးရောရှိပါပြီလားရှင
့်အဲ့လုပ်မယ်ဘယ်လိုလုပ်မယ်ဆိုတဲ့ဟာတော့ဆရာတို့ဒီအဖွဲ့တွေ့ပြီးတော့မှပဲဆရာတို့အသေးစိတ်အစီအစဉ်ဆွဲရမှာလေအခုကဟိုစောင်းတော်ပြောတဲ့အဖွဲ့ဝင်တွေချင်းချင်းကလည်းတွေ့ဖို့ကချက်ချင်းကောက်ပြီးတွေ့လို့ရတာလည်းမဟုတ်ဘူးလေအဲ့တော့ဆရာတို့မတွေ့နိုင်သေးတဲ့အတွက်ကြောင့်ဘာရဲ့လို့တေချာလုပ်မယ်ဆိုတာကိုမဆုံးဖြတ်သေးတာပါ
ဟုတ်ကဲ့
ဒါပေမဲ့အများဆုံးလုံမှာပါခင်ဗျာ
ဟုတ်ကဲ့
တာဝန်ပေးလိုက်ပြီဆိုရင်တော့အများဆုံးဆရာတို့အကောင့်ထဲပေါ်မှာပေါ့
ဟုတ်ကဲ့ဆိုတော့ဆရာအနေနဲ့ဒူချီယာရန်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဘယ်လိုသိထားပါလဲဆရာဒီဟာနဲ့ပတ်သက်ပြီးတော့ရောအရင်နည်းနည်းကြိုပြီးလေ့လာထားတာမျိုးသိထားရတာမျိုးများရှိပါလားရှင့
်ဆရာတို့အနေနဲ့ကတော့သတင်းစာတွေပါတဲ့ဟာပဲတွေ့တာပေါ့နော်ဘာမှတော့သိအထွေထူးဘာမှတော့ဆရာတို့အနေနဲ့ဟိုကမဖြစ်ပါဘူးဘာဆိုတော့ချက်ချင်းဒီအနေနဲ့ဘာမှသွားပြီးပါဝင်ပတ်သက်နေတဲ့ဟာမျိုးလဲဆရာတို့အဲ့ဒီတုန်းကမရှိခဲ့ဘူးလေ
ဟုတ်ကဲ့အခုဆိုရင်ရခိုင်ပြည်နယ်ကဒီမောင်နှောပါဝင်ဒီနေရာပူးတီတောင်တွေမှာမနေ့ကဆိုရင်ပဲဒီ INGO ပေါ့နော်အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုဒေသတွင်းအတွင်းမှာလုပ်နေတဲ့လုပ်ငန်းတွေကနေထွက်ခွာပေးဖို့ဆိုပြီးဒေသခံတွေကတောင်းဆိုဆန္ဒပြကြတဲ့အစ်စ်မျိုးတွေရှိလာတာတွေ့ရပါတယ်ဆိုတော့ဒီလိုအခြေအနေတွေပေါ်မှာရောဆရာဘယ်လိုသုံးသပ်ပါလဲရှင
်ပြောရတော့တော်တော်ခက်ပါတယ်ဘာလို့ဆိုတော့ဟိုမှာသူတို့တကယ်ပါဝင်ပတ်သက်နေတဲ့လူတွေကသူတို့ရဲ့ခံစားချက်နဲ့ပါနဲ့သူတို့ကပြောနေကြတာဟုတ်အဲ့တော့ကျားတို့အနေနဲ့ဒီကအဝေးကနေလှမ်းပြီးဟိုလှမ်းပြီးတော့မှန်ပြီးတော့ပြောရတယ်ဆိုတာကတော့မှန်ဖို့မလွယ်ဘူးအဲ့ဒါကြောင့်လဲကျားတို့အနေနဲ့ကဘလူးကိုဘလူးကိုမှကျားတို့အပြစ်လည်းမတင်ဘူးဘာမှလည်းမပြောဘူးအဲ့တော့ကျားတို့တိတဲ့ဟာအနေနဲ့ကတော့ကိုသည်စက်ရှင်ကြီးဖြစ်တယ်စက်ရှင်ကြီးဒီလူသားချင်းစာနာထောက်ထားပြီးတော့လူမှုကုနာလုပ်ငန်းလုပ်ရမယ်ဒါဟုတော့ကျားတို့အနေနဲ့တတ်နိုင်ဆုံးစူးစမ်းပြီးတော့ကျားတို့လုပ်ပေးပါတယ်
ဟုတ်ကဲ့ဆရာတို့ချက်ချင်းဒီအဖွဲ့နေရောရခိုင်ပြည်နယ်ထဲမှာဒီချက်ချင်းဒီအဖွဲ့ကလုပ်ငန်းတွေလုပ်နေရရှိပါလားဆရာဘယ်လုပ်နေရဆိုရင်ဘယ်လိုလုပ်ငန်းမျိုးတွေနဲ့ကူညီပေးနေရရှိပါလဲရှင
့်ကျမရေးစောင့်ရှောက်တဲ့လုပ်ငန်းမျိုးတွေရေသန့်ဖြန့်တဲ့ဟာမျိုးတွေအိမ်သာဆောက်ပေးတဲ့ဟာမျိုးတွေယာယီကဲတွေကိုဆရာတို့ဒီဟာဆရာတို့ရဲ့မိဖက်အဖွဲ့စည်းရဲ့အကူအညီနဲ့ဆရာတို့သွားပြီးဆောက်ပေးတဲ့ဟာမျိုးတွေဒါတွေတော့ဆရာတို့လုပ်နေပါတယ်နောက်ကျွန်တော်ပြောနေ Mobile Clinic လို့ခေါ်တဲ့ရွေးလျားဒီ team လေးတွေအနေနဲ့သွားပြီးတော့စိတ်ကူတာပေးတာတို့ပါဒါတွေလည်းအကုန်လုံးဆရာတို့လုပ်နေပါတယ်အဲ့တော့ဆရာတို့ကစက်ရှင်ကြီးဖြစ်တဲ့အတွက်ကြောင့်ဒီရခိုင်ဘက်မှာရောဟိုဘင်္ဂါလီဘက်မှာရောနှစ်ဖက်စလုံးမှာတော့ဆရာတို့အကုန်လုံးမှညီညီနှံ့ညာပဲဆရာတို့အကုန်လုပ်ပါတယ
်ဆရာတို့ဒီစက်ရှင်ကြီးအဖွဲ့ကရခိုင်ပြည်နယ်မှာနှစ်ဖက်ပေါ့နော်ဒီကူညီပေးတယ်ဒေသခံတွေနဲ့လည်းပြည်တနာမရှိဘူးဒါပေမဲ့ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဒီဒေသခံတွေနဲ့ပြည်တနာရှိနေတာဘာကြောင့်လို့ဆရာသုံးသပ်ပါလဲရှင့်
ပြောရတော့တော်တော်ခက်ပါလေအပြည်ပြည်ဆိုင်ရာဖွဲ့စည်းတွေအနေနဲ့ကလည်းသူတို့ရဲ့ညီမညက်ပါတွေကဘယ်လိုရှိလဲဒါလည်းဆရာတို့အသေးစားတော့ပြောလို့မရဘူးပေါ့နော်အဲ့တော့သူတို့အနေနဲ့လုပ်နေတဲ့ဟာမှလည်းတော်တော်ပြောတစ်ဖက်ကိုပဲပေးနေတဲ့ဟာမျိုးဆိုလို့ရှိရင်လည်းအကူအညီမျိုးဆိုလို့ရှိရင်လည်းဟိုတစ်ဖက်ကတော့အမြင်မှအထင်မှရှိမှာပဲပေါ့ဒါကတော့လေ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်